ပြည်ကတဲ့သတင်းပတ်အီဂျစ်နိုင်ငံရဲ့ပထမကြော့ရွေးကောက်ပွဲနောက်ဆုံးမဲဆင်းရေးတွဲမှုတွေရဲ့ရလဒ်တွေအရလာမယ့်အီဂျစ်လွှတ်တော်ထဲမှာအစ္စလမ်ဝါဒီတွေရဲ့ပါတီတွေကလွှမ်းမိုးထားလိမ့်မယ်လို့ညွှန်ပြနေပါတယ်။မွတ်စလင်ညီကိုတော်များအဖွဲ့ရဲ့နိုင်ငံရေးပါတီဖြစ်တဲ့လွတ်လပ်ခြင်းနဲ့တရားမျှတခြင်း Freedom and Justice FJP ပါတီကမဲအများဆုံးရရှိနေပြီးတော့ပိုးပြီးတော့မှရှေ့ဦးကျတဲ့ Salafist Islam ပါတီကဒုတိယမဲအများဆုံးရရှိနေပါတယ်။လာမယ့်သတင်းပတ်6ပတ်အတွင်းမှာနောက်ထပ်2ကြော့ရွေးကောက်ပွဲတွေကိုကျင်းပအောင်ပါပါ။ပြီးခဲ့တဲ့ February လကသမရဟောင်း Hosni Mubarak ပြုတ်ကျသွားပြီးခရေကပထမဆုံးကျင်းပတဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲဖြစ်အီဂျစ်သမိုင်းမှာမှတ်တမ်းတင်ခံပြီးတော့မဲပေးခွင့်ရှိသူအလုံးရဲ့62ရာခိုင်နှုန်းလာရောက်မဲပေးကြတာကြောင့်အီဂျစ်မှာမဲဆန္ဒရှင်အများဆုံးမဲလာပေးခဲ့ကြတဲ့ရွေးကောက်ပွဲလည်းဖြစ်ခဲ့ပါတယ်တတိယမဲအများဆုံးရနေတဲ့အလေအလတ်လမ်းစဉ် Liberal Party တွေစုဖွဲ့ထားတဲ့ညွန်ပေါင်းဖွဲ့ Egyptian Bloc ကဒုတိယဖြစ်နေတဲ့ Salafist El Nour Party ရဲ့နောက်ကနေကပ်လိုက်နေတာပါပြီးခဲ့တဲ့နိုဝင်ဘာ28-29ရွေးကောက်ပွဲတွေကိုခရိုင်28ခရိုင်မှာပြုလုပ်ခဲ့ပြီးတော့ဒီ28ခရိုင်ရွေးကောက်ပွဲတွေကနေအမတ်498နေရာရှိတဲ့လွတ်တော်ရဲ့သုံးပုံတပုံအမတ်နေရာတွေကိုရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်အခုလိုအောက်လွတ်တော်ရွေးကောက်ပွဲတွေနောက်နှစ်ကြော့ကျင်းပပြီးသွားရင်အထက်လွတ်တော်ရွေးကောက်ပွဲတွေကိုအဆင့်30နဲ့ထပ်ပြီးကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ